နုပညာမိုးကောင်းငင်ခန္ဓာကိုနားဆင်ရပါတော့မယ်ဒီတစ်ပတ်မှာတော့မကြငင်ရန်ကုန်မှာကျင်းပမယ်လွတ်လပ်ခြင်းအနုပညာရုပ်ရှင်ပွဲတော်အကြောင်းကိုနားဆင်ရမှာပါအနာဘိုင်တို့ရဲ့စင်စာဖြတ်တောက်မှုတွေမပါတဲ့ရုပ်ရှင်အနုပညာဖန်တီးမှုတွေကိုပြပွဲအနေနဲ့ရောပြိုင်ပွဲအနေနဲ့ပါကျင်းပဖို့ပြင်ဆင်နေကြပါတယ်။ဒီပွဲမှာရုပ်ရှင်ဒါရိုက်တာမောင်သူရလို့ခေါ်တဲ့လူရှင်တော်ဇာကနာကဥဆောင်သူတဦးဖြစ်နေပါဝင်ပြီးရုပ်ရှင်ဇာကားတို့နဲ့မှတ်တမ်းတင်ရုပ်ရှင်တွေကိုလွတ်လွတ်လပ်လပ်ဖန်တီးကြဖို့ဖိတ်ခေါ်နေပါတယ်။ဆုရတဲ့သူတွေကိုမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဆုချီးမြှင့်ပါပါဘယ်လိုရည်ရွယ်ချက်နဲ့ဒီပွဲကိုစီစဉ်တာလဲဘယ်လိုအမှုပညာဖန်တီးမှုတွေကိုမျှော်လင့်ထားသလဲဆိုတာတွေကိုသိရအောင်ကိုကျော်အောင်လွင်ကလူရွှေတော်ဇာကနာကိုဆက်သွယ်မေးမြန်းထားပါတယ်ရှင်နားဆင်ကြရအောင်ပါ
အခုကိုဇာကနာတို့စီစဉ်နေတဲ့လွတ်လပ်ခြင်းအမှုပညာရုပ်ရှင်ပွဲတော်ဆိုတာဘယ်လိုပွဲတော်မျိုးလဲဆိုတာရှင်းပြပါဦးခင်ဗျာ
ကျွန်တော်တို့ကနာမည်တက်ကလေးကရုပ်ရှင်ပွဲတော်လို့နာမည်တက်ထားပါတယ်ရုပ်ရှင်ပွဲတော်ဆိုတာဟာရုပ်ရှင်ပြိုင်ပွဲတည်တံမဟုတ်လို့ရုပ်ရှင်ပြပွဲတည်တံလည်းမဟုတ်ပါဘူးနှစ်မျိုးပေါင်းထားတာပါဟိုတချို့ကရုပ်ရှင်ပြိုင်ပွဲအနေနဲ့ပြိုင်ပွဲဝင်ကျင်တာပါဒီလိုပြိုင်ပွဲအနေနဲ့ပြိုင်ပွဲဝင်ကျင်တဲ့ရုပ်ရှင်ဇာတ်ကားတွေကိုကျွန်တော်တို့ကလက်ခံပြီးတော့ဒါကိုဟိုပြိုင်ပွဲအဖြစ်နဲ့သတ်မှတ်လိုက်မယ်ဒီပြိုင်ပွဲကိုဝင်ကြတဲ့ဇာတ်ကားတွေအတွက်ကိုကျွန်တော်တို့ကစုပေးသွားမှာဖြစ်ပါတယ်အဲ့ဒီစုပေးတဲ့အခါမှာလေရုပ်ရှင်မှတ်တမ်းဇာတ်ကားများအတွက်ကိုကျွန်တော်တို့ကပထမဒုတိယတတိယရုပ်ရှင်ဇလန်းတူတွေအတွက်ကိုလည်းပထမဒုတိယတတိယဒါအပြင်တော့ဇာတ်ကားတွေသိပ်များလုံးအားကြီးလာရင်စုတွေကိုတိုးချဲ့ပြီးတော့ပေးသွားဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်တစ်ဖက်မှာတော့ကျွန်တော်တို့ကပြိုင်ပွဲဝင်တာမဟုတ်ဘူးကျွန်တော်တို့ကပြယုံတက်တက်ပဲပြည်သူများသိစေခြင်းနဲ့သူတို့ဖန်တီးရတဲ့အမှုပညာကိုပြယုံတက်တက်ပဲဆိုတဲ့လူတွေအတွက်လည်းပြပွဲကိုကျွန်တော်တို့တက်တက်လုပ်ပြီးမှဖြစ်ပါတယ်အဲ့ဒီပြပွဲမှာကျတော့တချို့တော့ရုပ်ရှင်အနုပညာရှင်ကြီးတွေဒါရိုက်တာကြီးတွေရုပ်ရှင်ပြုတ်ဆောင်တွေဥပမာကုကျော်သူဆိုပါတော့သူ့ကိုကျွန်တော်တို့ကပြောတယ်မဟုတ်ဘူးပြပွဲလုပ်ပါတခြားလူတွေနဲ့ခင်ဗျားဒါရိုက်တာကြီးဗျာအကယ်ဒမီဒါရိုက်တာကြီးကဝင်ပြိုင်ရမှာလားဆိုပြိုင်မှာပဲတယ်မရဘူးသူကလည်းပြိုင်နေတာလေဆိုတော့အဲ့ဒါဆိုရင်ပြိုင်ပွဲနဲ့ဝင်ဆိုပြီးတော့ပေးပြိုင်လိုက်ရတာပေါ့ဗျာဒီလိုပဲကျွန်တော်တို့ဒီကိုတော်နောင်တော်များဖြစ်တဲ့ရုပ်ရှင်ဒါရိုက်တာကိုပေါ့တို့ပါလို့ဆိုလည်းပဲပြိုင်မှာပဲပြတယ်ထင်မထဲခြင်းဘူးဆိုတဲ့လူတွေရှိတယ်လို့နိုင်ငံခြားဒါရိုက်တာကြီးရောဘတ်လီဗာမန်တို့ပါလို့ကြတော့သူတို့ကျွန်တော်ပြိုင်ခိုင်းလို့မဖြစ်ဘူးလေသူတို့ပြပဲပြပါလို့ပဲပြောရတာပေါ့အဲ့တော့သူတို့ကြတော့ပြပွဲဒီလိုမျိုးကျွန်တော်တို့ကပြိုင်ပွဲတက်တက်ပြပွဲတက်တက်နှစ်ခုလုံးကိုလုပ်မှာဖြစ်ပါတယ်31ရက်ဒီဇင်ဘာမှာစတင်ပြီးတော့ကျွန်တော်တို့ကဖွင့်ပွဲကျင်းပမှာဖြစ်တဲ့အတွက်အဲ့ဒီကစပြီးတော့1ရက်2ရက်3ရက်4ရက်နေ့ထိကျွန်တော်တော်ဝင်စင်တာမှာရှိတဲ့ရုပ်ရှင်ယုံ2ယုံရှိပါတယ်အဲ့ဒီမှာပြိုင်နဲ့တည်းပြပွဲနဲ့ပြိုင်ပွဲကိုကျွန်တော်တို့ကျင်းပသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုပွဲမျိုးဟာမြန်မာပြည်မှာတော်တော်ရှားတယ်လို့ပြောရမှာပါဒီမြန်မာရုပ်ရှင်အကယ်ဒမီစုပေးပွဲတွေမှာလည်းဒီရုပ်ရှင်ဇလန်းတို့အတွက်ပေးတဲ့စုတွေမရှိဘူးမှတ်တမ်းတင်ရုပ်ရှင်အတွက်ပေးတဲ့အကယ်ဒမီစုဆိုတာလည်းမရှိဘူးဆိုတော့ဒီလိုပုံစံတင့်တဲ့စီစဉ်တဲ့ပွဲကိုဘယ်လိုဖန်တီးမှုတွေကိုကိုစားကနာတို့ကမျှော်လင့်ထားတာလဲ
မြန်မာနိုင်ငံကရုပ်ရှင်ပညာရှင်တွေအားလုံးတော့ဒီပါကြိုးစားထားကြတာရှိတယ်လေအဲ့ဒါကတော့နိုင်ငံတကာကိုထိုးဖောက်ခြင်းနဲ့ထိုးဖောက်ခြင်းနဲ့ဆိုတာကျွန်တော်တို့ဒီမှာအခုယုံတင်ပြနေတဲ့ရုပ်ရှင်ကြီးတွေဇာတ်ကားတွေအများကြီးပဲအဲ့ဒီကားတွေနဲ့တော့ကျွန်တော်ထင်တယ်လေကျွန်တော်ထင်တယ်မဟုတ်ပါဘူးကျွန်တော်ယုံကြည်တယ်ဘလို့မှထိုးဖောက်နိုင်မှာမဟုတ်ဘူးဒီလောက်အဆင့်တန်းတွေကတော့ဘယ်နိုင်ငံမှလည်းသွားလို့ရမှာမဟုတ်ဘူးနောက်ဒုတိယတစ်ချက်ကတကစီးရီးစီပေါ့ကိုရီးယားလာတဲ့စီးရီးစီအဲ့လိုမျိုးမြန်မာစီးရီးစီရိုက်ပြီးတော့ထိုးဖောက်ဖို့ကြိုးစားတော့လေဘယ်လိုမှမမိမှာမဟုတ်ဘူးဒါကိုကျွန်တော်ကူးမှမြင်တာမဟုတ်ပါဘူးကျွန်တော်လွန်ခဲ့တဲ့10နှစ်လောက်တည်းကနိုင်ငံတကာကိုထိုးဖောက်ဖို့အတွက်ဆိုရင် dramatized documentary လုပ်ရမယ်လို့ကျွန်တော်ပြောကိုပြောခဲ့တာအဲ့ဒီတော့ကဒီ11 channel မှာကျွန်တော်ပြောတော့ကမြန်မာရုပ်ရှင်လောကကချုပ်ကားတော့ဥမာကျွန်တော်ကို white တွေ့ကြသေးတယ်ဗျဒါလည်းတွေ့ကြပါစေကျွန်တော်ကစတဲ့ကဒီလိုပဲပြောခဲ့တာဘာလို့ dramatized documentary လုပ်ရမှာလဲလို့ဆိုတာကဘာစက်မှမလို့ဘာဒီပညာတိုးတက်မှုမှမလို့အတွေးခေါ်ပဲလို့တယ်အဲ့ဒီအတွေးခေါ်ဒီလွတ်လပ်တဲ့အတွေးခေါ်ပဲဖြစ်ရမယ်ဒီကျွန်တော်တို့ handphone မှာရှိတဲ့ကင်မရာနဲ့ရိုက်ရင်လည်းရတယ်အဲ့ဒါကိုတို့ကိုကျွန်တော်ရှင်းပြခဲ့တာကြာကြီးဒါပေမဲ့သဘောမပေါက်ခဲ့ကြဘူးပေါ့ဗျာကိုကိုယ်တိုင်ရောလုံနိုင်သလားလို့ပြောတော့ကျွန်တော်လည်းအတတ်နိုင်ဆုံးအဲ့ဒီတော့ကကြိုးစားပြီးလုပ်တာပဲကျွန်တော်လုပ်တဲ့လုပ်တွေကလည်းဟိုပရိသတ်ရှေ့ရောက်မလာနိုင်တာတို့စင်ဆာကပိတ်ထားတာတို့တချို့စင်ဆာခွင့်မပြုထားတာတွေတဘုံကြီးပဲအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဒီတော့ကလည်းမရောက်ခဲ့ရဘူးအခုတော့ကျွန်တော်ထောင်ထဲကြပြီးတော့ထောင်လည်းပြန်ထွက်လာတဲ့အခါကျတော့ဒါကိုပြန်လုပ်ခြင်းနဲ့ကျွန်တော်တို့မြန်မာရုပ်ရှင်တွေနိုင်ငံတကာကိုတွားစီခြင်းနဲ့အဓိကကအတွေးခေါ်ပဲ။ဘာဆက်ကြီးတွေနဲ့ရရညာဆက်ကြီးတွေနဲ့ရရမလို့ဘူးအဲ့ဒါလေ။အဓိကအတွေးခေါ်ပဲလို့ပြောခြင်းတဲ့အတွက်ဒီအတွေးခေါ်ဟာလွတ်လပ်ဖို့လေလိုတယ်။ဒီအတွေးခေါ်မလွတ်လပ်ဘဲနဲ့အနည်းမျိုးစုံနဲ့ပိတ်ဆို့ထားမယ်ဆိုရင်ဒီအတွေးခေါ်တွေမလွတ်လပ်ခဲ့ရင်ဒီဇာကားတွေလည်းကောင်းလာမှာမဟုတ်ဘူး။ဒီတော့ကြောင့်ကျွန်တော်တို့ကလွတ်လပ်မှုအမှုပညာဆိုတဲ့ဟာဒီအလွန်အရေးကြီးပါတယ်။ တရားဟုတ်ကျွန်တော်တို့ကလည်းဇောက်ပေးပြီးတော့ပြတာခြင်းတယ်လို့ဒီကနေပြီးတော့တဆင့်တက်လိုက်ရင်ကျွန်တော်တို့ရဲ့ရုပ်ရှင်တို့တွေကျွန်တော်တို့ရဲ့မှတ်တမ်းဇာတ်ကားတွေဟာအင်္ဂလိပ်သရံတို့နဲ့ပေါ့ဗျာဟိုကဘာကိုလုံးလုံးလျလျထိုးပေါက်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့ကြည်ရတာလည်းဒါပဲအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ဒီလိုကြိုးစားတာပါ
အခုပြပွဲမှာကန့်သက်ချက်တွေရှိပါလားဆိုတော့အချစ်ဇလန်ကိုရိုက်လာတယ်လွတ်လပ်လပ်သူခံစားပြီးတော့အချစ်ဇလန်ကိုရိုက်တယ်ဆိုရင်တော့ဒီပြိုင်ပွဲကိုပြပွဲကိုဝင်လို့ရလား
ရပါတယ်ကျွန်တော်တို့ကတည်ထားတဲ့လွတ်လပ်ခြင်းအမှုပညာလို့ပြောတဲ့ဒီကောင်းစဉ်လေးကိုတော့ဟိုမကြော်သွားစေချင်ဘူးပေါ့လွတ်လပ်မှုကိုတော့ပြစေချင်ပါတယ်ဥပမာဆိုပါတော့လင်မယားနှစ်ယောက်ကသူတို့ရဲ့နှစ်ပတ်လည်နေမလို့ယောက်ျားကနေမိန်းမကိုငှက်လောင်အိမ်လေးနဲ့ဟိုငှက်ကလေးတကောင်တောင်းအိမ်ထဲမှာထည့်ထားတယ်အဲ့ဒါကိုလက်ဆောင်ပေးတာပေါ့ဗျာအဲ့ဒါလိုလက်ဆောင်ပေးတဲ့အခါကျတော့မိန်းမကဒီငှက်ကလေးကိုကြည့်ပြီးတော့သူ့မှာဟိုဝေဒနာတွေဖြစ်နေရတယ်လက်ဆောင်ရတာကိုမပြောပိုက်နိုင်ဘူးပေါ့ဒါမျိုးလည်းပါလာတာပဲလေဆိုတော့ဒါလည်းကျွန်တော်တို့ကလက်ခံရမှာပဲညီမနှစ်ယောက်ရဲ့ချစ်ချင်းမြတ်တာတခုလည်းပါလာတယ်ဒါလည်းကျွန်တော်တို့လက်ခံရမှာပဲဘာကြောင့်လဲသူတို့ပြကျင်တာကလွတ်လပ်မှုကအရင်ဘလောက်ရေးကြီးတယ်ဆိုတာကိုသူတို့ပြကျင်တာဖြစ်တဲ့အတွက်ကျွန်တော်တို့ကဝမ်းမြောက်ဝမ်းသာလက်ခံရပါတယ်ဒီတော့အချစ်ပဲဖြစ်ဖြစ်လူပဲတတ်တာဒါပေမဲ့လွတ်လပ်မှုကဘလို့ရေးကြီးတယ်ဆိုတာကိုပေါ်လွင်စေခြင်းရင်တော့ဒါတွေအကုန်လုံးကျွန်တော်တို့လက်ခံရမှာပဲ
ဟုတ်ကဲ့အခုကိုစာကနာတို့လုံမဲ့ပွဲဟာစင်စာမပါဘဲနဲ့လွတ်လွတ်လပ်လပ်ဖန်တီးတာတွေကိုပြကြမှာပြိုင်ကြမှာဆိုတော့မြန်မာအမှုပညာသမားတွေကဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဖန်တီးလာလိမ့်မယ်လို့ညွှန်လင့်ထားလဲသူတို့ကအဲ့လိုမျိုးဖန်တီးမှုတွေရောနိုင်နိုင်နေနေလုံနိုင်နေပြီလို့ထင်တာခင်ဗျအ
ားလုံးကဒီပုံမှာအရန်ကိုဟိုတက်ကြွနေကြတယ်လူငယ်ရောလူကြီးရောလူလတ်ရောယောက်ျားရောမိန်းမရောသတ်တယ်ဒီပုံမှာလွတ်လွတ်လပ်လပ်ကိုဖန်တီးနိုင်တယ်လို့ဆိုတဲ့သတင်းစကားနဲ့တင်ကိုသူတို့ရင်ခုန်ပြီးတော့ကျွန်တော်တို့နဲ့ပါဝင်ပြီးတော့ပူးပေါင်းပြိုင်ပွဲဝင်လာကြတယ်ကျွန်တော်တို့ကစင်စာလုံးကုန်မလုပ်ဘူးအဲ့ဒါလည်းကျွန်တော်ထပ်ပြောချင်တာမလုပ်ဘူးဘာလို့လဲဆိုတော့ဒီအမှုပညာမှာဒါတွေကိုစင်စာဖြစ်နေကျွန်တော်တို့ကကန့်တတ်မယ်ဆိုလို့ရှိရင်ဒုက္ခတွေများကုန်ပါပဲလေဟိုကျွန်တော်တို့လုပ်နေတဲ့ပုံစံကိုလည်းပဲတက်ဆိုင်တဲ့မြန်မာနိုင်ငံရုပ်ရှင်စီးရောဆရာဦးမြင့်သိန်းဖေတို့လည်းကျွန်တော်တို့ရှင်းပြပြီးသားဒီပြိုင်ပွဲမှာရောဒီပြပွဲမှာရောကျွန်တော်တို့ကတရားဝင်ဟိုခွင့်ပြုချက်တောင်းတယ်လို့တရားဝင်တင်ပြမှုရှိခဲ့တဲ့အတွက်ကြောင့်လည်းကျွန်တော်တို့ကဘာမှအနောက်ရှက်ဖြစ်လာနိုင်စရာအကြောင်းမရှိဘူးဒါတွေကိုလည်းကျွန်တော်တို့ကပွဲကျင်းပတဲ့ကော်မတီအနေနဲ့ကျွန်တော်တို့ကရှေ့ရနေပြီးတော့ဒီပြဿနာကိုရှင်းပေးသွားမယ်အမှုပညာရှင်တွေရဲ့လွတ်လပ်မှုကိုတော့နည်းနည်းလေးမှအထူးခံမှာမဟုတ်ပါဘူးကျွန်တော်တို့ကအမှုပညာရှင်တွေရဲ့အမှုပညာဖန်တီးမှုတွေကိုကန့်တတ်နိုင်စေမယ့်အခက်အခဲမှလည်းများကိုကျွန်တော်တို့ရှေ့ရနေအကုန်ဖြေရှင်းပေးသွားမယ်ဆိုတဲ့သတင်းစကားတော့ဟိုကျွန်တော်အားလုံးကိုပြောပြချင်ပါတယ်ဗျ
ဟုတ်ကဲ့ရုပ်ရှင်ဒါရိုက်တာမောင်တူရလို့ခေါ်တဲ့လူရှင်တော်ဇာကနာကျေးဇူးများတင်ပါတယ်ခင်ဗျာ
ကိုကျော်အောင်လွင်စီစဉ်တင်ဆက်တဲ့အမှုပညာမူကောင်းငင်ကဏ္ဍကိုနားဆင်ကြရပါရှင်